မြောက်ဦးမြို့နယ်မြောက်ဖက်ပိုင်းမှာဖေဖော်ဝါရီလ16ရက်နေ့လောက်ကစလို့ရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်တို့အကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တာပါနောက်တနေ့ဖြစ်တဲ့ဖေဖော်ဝါရီလ20ရက်နေ့မှာတော့အစိုးရတပ်မတော်ဘက်ကရဟတ်ရင်နစီနဲ့တိုက်ခတ်ခဲ့တာတွေရှိခဲ့တယ်လို့ပြစ်ခတ်တန်တွေကိုဒီနေ့အထိကြားနေကြရဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီတိုက်ပွဲတွေကြောင့်ဆင်ဦးကြည်ရွာကလူပေါင်း180ကျော်ဟာဇီတီတောင်ကြည်ရွာကိုထွက်ပြေးရောက်ရှိနေကြတယ်လို့နေပူခံကြည်ရွာကလူပေါင်း180ဟာလည်းအောက်တကန်ကြည်ရွာကိုထွက်ပြေးရောက်ရှိနေကြပါတယ်အလားတူပဲခူလှန်ကြည်ရွာကလူပေါင်း50ကျော်ဟာတင်ညိုကြည်ရွာကိုမနေ့ကညနေပိုင်းမှာထွက်ပြေးရောက်ရှိလာကြပါတယ်ဆင်ဦးကြည်ရွာကနေဇီတီတောင်ကြည်ရွာကိုထွက်ပြေးရောက်ရှိနေတဲ့ဦးတန်းလှိုင်ကအခုလိုပြောပါတယ
်ကျွန်တော်တို့မှအဲ့ဒီမှာနေဆက်နေတိုက်ပွဲတွေပူဖြစ်မှာဆိုလို့စာမျိုးရိုက်ခါလည်းပြတ်မှာဆိုလို့ကျွန်တော်ဒီလိုလာရတယ်နောက်ဆိုရင်ကျွန်တော်တို့အတွက်စာလင်းတန်းလို့မရဘူးအစားစားလည်းဘာတစ်ခုမှတန်းလို့မရဘူးဆိုတော့ကျွန်တော်တို့ရဲ့နောက်ကျွန်တော်တို့အဲ့ဒီမှာဒုက္ခတွေအများကြီးရောက်မှာဆိုလို့ကျွန်တော်တို့ဒီကဲဆုံးကြမယ်ဆိုပြီးကျွန်တော်တို့ပြန်ဆုတ်လာကြတယ်
စင်ဦးကြည်ပါနဲ့တမိုင်လောက်သာကွာဝေးတဲ့နလိပ်ဘာရီကြည်ပါအကြမ်းမှာဖေဖော်ဝါရီလ16ရက်နေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးလက်နက်ကြီးတွေဟာစင်ဦးကြည်ပါအနည်းကိုကြားရတာတွေရှိခဲ့တာကြောင့်နေအိမ်တွေမှာတူးထားတဲ့ဘုံခေါ်ကျင်းတွေမှာဝင်ရောက်ပုံအောင်နေခဲ့ရတယ်လို့ရွာသားတွေကပြောပါတယ်အစိုးရတပ်မတော်စစ်ကြောင်းကဒေသခံတွေကိုတားဆီးစစ်ဆေးတာတွေရှိတဲ့အတွက်စားနပ်ရိက္ခာတည်ယူတာတွေမှာအခက်အခဲဖြစ်ရတယ်လို့လည်းပြောကြပါတယ်တောင်ယာလုပ်ငန်းသက်ဝက်ခုတ်လုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းပြုနေကြရတဲ့ဒေသခံတွေအတွက်ဒေတာတွင်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့စည်ရေလှုပ်ရှားမှုတွေကြောင့်အလို့အကန်တွေအဆင်မပြေဖြစ်နေကြရတယ်လို့လည်းသိရပါတယ
်။ကျွန်တော်တိုက်ပွဲတွေအဖြစ်ပြီးဆိုတော့ကျွန်တော်ကိုယ်နေရာကိုပြန်သွားတယ်။ဒီနေရာမှာတော့ကြာရတော့မနေခင်ပါဘူး
။ဇီတီတောင်ကျေးရွာကိုထွက်ပြေးရောက်ရှိနေတဲ့စင်အိုးကျေးရွာတာဝန်ခံဦးတန်းဝင်းလှန်ကပြောဆိုသွားတာဖြစ်ပါတယ်။စင်အိုးကျေးရွာကနေထွက်ပြေးလာတဲ့လူပေါင်း180ကျော်ဟာဇီတီတောင်ကျေးရွာဓမ္မယုံမှာယာယီခိုလိုနေကြပါတယ်။ဒီစီဒီတောင်ကြီးရွာနဲ့ကလရက်မှာရှိတဲ့ကြောက်ကြက်ကြီးရွာနေမှာဖေဖော်ဝါရီလ16ရက်နေ့ညကတိုက်ပွဲဖြစ်ပွားခဲ့တာကြောင့်စစ်မီပြင်းအဖြစ်သတ်မှတ်ထားတယ်လို့ကြီးရွာတာဝန်ခံကပြောပါတယ်။ဒါကြောင့်စီဒီတောင်ကြီးရွာကိုထွက်ပြေးလာသူတွေအတွက်ကျန်းမာရေးစည်းကမ်းဖွင့်လှစ်နိုင်မှာမဟုတ်တဲ့အကြောင်းတိုက်နယ်ဆရာဝန်ကပြောထားတယ်လို့ကြီးရွာတာဝန်ခံအုပ်ချုပ်ရေးမှူးဦးမောင်ကျော်သားကပြောပါတယ်
။ကစေးစကန်ချလို့မရတော့ဘူးလို့ပြောတယ်။ဒါပေမဲ့ကျန်းမာရေးနဲ့ပတ်သက်ပြီးသူတို့ကနေဒီကျန်းမာရေးအကူအညီပေးမယ်လို့ဆိုလို့ရှိရင်လူဆိုင်ရာပြည်မှာသူတို့ကလာပြီးကျန်းမာရေးအခြေအနေကိုကူသားပေးမယ်လို့ဆရာမကပြောတယ်။ကျွန်တော်တို့နေရာကိုစစ်မြေပြန်ဆိုပြီးသတ်မှတ်တော့တယ်။ကျွန်တော်တို့နေရာကနေပြီးနေဆက်တဲ့နေရာတို့ခုမှတစ်ပွဲတွေဖြစ်သွားလို့ပါ
။လက်တလောဆန္ဒရိက္ခာအတွေ့အလှရှင်တွေကအကူအညီပံ့ပိုးပေးထားပြီးအစိုးရတာဝန်ရှိသူတွေကတော့အကူအညီပေးတာမရှိသေးဘူးလို့လည်းဦးမောင်ကျော်သားကပြောပါတယ်။ဒီအရှင်လူတွေနဲ့ပတ်သက်လို့တက်မတော်တင်းင်းမှန်ပြန်ကြားရေးအဖွဲ့ကဘုံမှုကျုံစုံမင်းထွန်းနဲ့အနောက်ပိုင်းတိုင်းစစ်ထဏာကျိုးတိုင်းဦးစီဘုံမှုကြီးဝင်းစုံဦးတို့ကို RFA ကဒီနေ့ညနေပိုင်းအထိဆက်သွယ်ပေးမယ်ဆက်သွယ်လို့မရခဲ့ပါဘူး။မြောက်ဦးမြို့နယ်စီတီတောင်တင်ညိုအောက်တကန်ကျေးရွာ300မှာထွက်ပြေးရောက်ရှိနေတဲ့လူပေါင်း400ကျော်အပြင်နီးစပ်ရာဆွေမျိုးတွေစီကိုထွက်ပြေးတိတ်ဆောင်နေကြရသူနောက်ထပ်1200လောက်ရှိနိုင်တယ်လို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကခံမှန်းထားပါတယ်။ရခိုင်ပြည်နယ်ကြောက်တော်ပုံနာကျွန်းရသေတောင်ဘူးတီတောင်မြို့နယ်တွေမှာတိုက်ပွဲတွေကြောင့်လူပေါင်း9000ခန့်နေရာဆုံးခွာထွက်ပြေးနေကြရတဲ့အပြင်အခုဆိုရင်မြောက်ဦးမြို့နယ်အတွင်းမှာတိုက်ပွဲတွေကြောင့်ထွက်ပြေးတင်းချောင်ရသူတွေထပ်တိုးလာတာလည်းဖြစ်ပါတယ်ခင်ဗျာ။